ရှိတ်လို့ဆက်ခင်မြန်မာနိုင်ငံမှာဒီမိုကရေစီအင်အားစုတွေဆန့်ကျင်လှုပ်ရှားမှုကြောင့်စစ်ကောင်စီကတိုင်းပြည်ကိုအေးအေးချမ်းချမ်းဆက်လက်အုပ်ချုပ်ဖို့ခက်ခဲလင်းနေဒါပေမဲ့ဒီမိုကရေစီအင်အားစုတွေကလည်းစစ်ကောင်စီကိုလုံအောင်ဖယ်ရှားပြီးတော့တိုင်းပြည်ကိုတစုတစည်းရဲအုပ်ချုပ်နိုင်ဖို့ဆိုတာစိန်ခေါ်မှုတွေအများကြီးရှိနေတယ်လို့ဒီနေ့အစောပိုင်းကရီရှတ်ကပြောခဲ့ပါတယ်ဆိုတော့အခုအဲ့ဒီအချိန်လေးဘယ်လိုပြောင်းလဲသွားမလဲဆိုတာကျွန်တော်သိချင်ပါတယ်
You know I think what we can say is that the situation has probably surprised the military regime I think they were expecting that resistance forces particularly the groups in the central dry zoneWould not be able to last.
Chinese စစ်ကောင်စီကိုအားအသင့်စေမယ်လို့ပြောနိုင်ပါတယ်။တော်လိုင်းရာစုတွေသူတို့ဖြင့်ပူပိုင်းဒေသကလှုပ်ရှားမှုတွေဟာဒီလောက်ထိတားရှိလိမ့်မယ်မဟုတ်ဘူးဆိုပြီးစစ်ကောင်စီကမျောလင့်ထားခဲ့ပါလိမ့်မယ်။တကယ်တော့ခြောက်သွေးတဲ့မြေပြင်ဒေသမှာကုကံတက်ခတ်ဖို့ဆိုတော့တောတောင်ထူထပ်တဲ့ဒေသတွေမှာလို့မလွယ်ပါဘူး။စစ်ကောင်စီဟာအရက်သားတွေအများပြားကိုပါထိခိုက်နေနိုင်စေတဲ့နည်းကိုသုံးလာပါတယ်။အရက်သားတွေကိုဖမ်းဆီးတပ်ဖြတ်ရွာမီးရှို့စရီလုပ်ပါတယ်။ဒါပေမဲ့စစ်တပ်အတွက်ကကြုံနေရစေပါအညာဒီသမှာအပြတ်သက်ထိုးစစ်စင်ရှင်းလင်းမဲ့အခြေအနေတွေမတွေ့ရသေးပါဘူးအင်အားစုပြုံတုံးပြီးမစွန်စားကြင်လို့လည်းဖြစ်နိုင်ပါတယ်ဒီလိုစစ်တပ်ဘက်မှာအခက်ကြုံနေတယ်လို့တော်လိုင်းအင်အားစုတွေအတွက်လည်းလွယ်လွယ်တကူမဖြစ်နိုင်သေးပါဘူးချင်းချလာတာနဲ့မြစိန်ခေါ်မှုတွေလည်းပုံများလာပါတယ်ရန်ပုံငွေပိုလိုအပ်လာတယ်လို့ထောက်ခံပံ့ပိုးမှုတွေလည်းပုံမပြီးတော့လိုအပ်လာပါတယ်ပြပထောက်ခံမှုအားကောင်းစေဖြစ်ပေမဲ့အချင်းချလာရင်တော့အခက်ကြုံလာနိုင်ပါတယ
်ဟုတ်ကဲ့ဒါမှဒီဒီမိုကရေစီရဲ့လှုပ်ရှားသူတချို့ကိုဖီရန်ပေးကွန်မြက်လိုက်တာနောက်ပြီးတော့ဗြိတိန်သံမဟောင်းဗစ်ကီဘိုမန်တို့ကိုထောင်ချလိုက်တာတွေနောက်ပိုင်းမှာနိုင်ငံတကာထောက်ခံမှုတွေနိုင်ငံရေးအရာစစ်တရေးအရာထောက်ခံမှုတွေပိုပြီးတော့ပြင်းထန်လာတာကိုတွေ့ရပါတယ်အဲ့ဒါတော့ထိရောက်မှုမရှိနိုင်ဘူးလား
Well I think the assistance from the international community has been rather limited of course expressing
ဒီနိုင်ငံကတဝဲထောက်ခံမှုကတော့တော်လေးအကန့်အသတ်ရှိရလို့ကျွန်တော်ထင်ပါတယ်မှန်ပါတယ်အားပေးမှုတွေစစ်တပ်ရေးရာအရာထောက်ခံမှုတွေကိုတော့တွေ့နိုင်ပါတယ်ဒါပေမဲ့ဗန်နိုင်ငံကမှတွန်လိုင်းရေးရာစုတွေကိုလက်နက်ပံ့ပိုးတာမရှိသေးပါဘူးဒါ့အပြင်မြန်မာနိုင်ငံဟာကမ္ဘာ့ရဲ့ဦးစားပေးဒုတိယအဆင့်လောက်မှာပဲရှိနေပါတယ်သူတို့ဖြင့်အနောက်နိုင်ငံတွေအတွက်ပါသူတို့ကယူကရိန်းနဲ့တခြားဒေသတွေကိုပို့ပြီးဦးစားပေးအလေးထားနေပါတယ်အနောက်နိုင်ငံတွေရဲ့အဆင့်မြင့်ဦးစားပေးအဆင့်မှာရှိနေတာမြန်မာနိုင်ငံအတွက်အထူးဝမ်းနည်းစရာကောင်းတဲ့ကိစ္စလို့ကျွန်တော်မြင်ပါတယ်ဆိုတော့စစ်ကောင်စီကိုကြည့်ရင်လေနိုင်ငံတကာမှာပို့ပြီးတော့ဝိုင်းပြခံရတယ်အာဆီယံအောင်မှာပဲဖဲ့ကျင်းလာနေပါတယ
်ဒါစစ်ကောင်စီဘက်ကိုကြည့်မယ်ဆိုရင်ရုရှားရဲ့ထောက်ခံမှုကတော့ဘလောက်အရေးပါတယ်ခင်ဗျာမကြသေးခင်ကရုရှားတမဒနဲ့စစ်ကောင်စီအကြီးအကဲတွေ့ဆုံတဲ့နေရာမှာကြီးလိုက်မယ်ဆိုရင်ဒါစီးပွားရေးလုံစာတခါနျူကလ িয়ার စွန့်ရင်စက်ယုံတော့မှတိဆောက်ပေးမယ်စီးရေးအဖြစ်အခုကြီးပေးမယ်ဆိုတာတွေကြားလာရတယ်ဆိုတော့ဒီဟာတွေဟာစစ်ကောင်စီတဲ့ဘလောက်ထိအတက်စရာဖြစ်ပါသလဲစစ်ကောင်စီနဲ့ဒီမိုကရေစီအင်အားစုတွေရဲ့အပြိုင်ပွဲမှာအင်အားချိန်ခွင်ရာစစ်ကောင်စီဘက်ကိုတဖက်ဆောင်နေကြီးဖြစ်သွားနိုင်တဲ့အခြေအနေဖြစ်လာနိုင်ပါ
Well I think Melbourne has very high expectations for what the Russia relationship can bring for him and his regime
ရုရှားနဲ့ဆန်ရီယာသူနဲ့သူစစ်ကောင်စီအတွက်ရလာမဲ့အထောက်ပံ့တွေကိုမင်းလည်းတိတ်ကြီးကြီးချေချေမျှော်လင့်ထားလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဒါမှဖြစ်နိုင်တော့မြန်မာရဲ့မျှော်လင့်ချက်သာဖြစ်ပါလိမ့်မယ်သူဘလောက်ထိစိတ်လှုပ်ရှားတက်ကြွနေရဆိုတော့သူ့ကိုလမ်းမော်ထွက်အလံတွေဝေယမ်းပြီးကျူနေတာကိုကြည့်ရင်သိနိုင်ပါတယ်တကယ်တော့ဒါအလွန်ကျွံဖြစ်နေတာပါသူဟာစီးဝါးရေးစီးဝေးသွားတက်တာပါပူတင်နဲ့ပထမဆုံးတွေ့ရတဲ့သူ့ကိုစစ်ဖို့တယောက်လို့မဟုတ်ပဲနိုင်ငံအကြီးအကဲဖြစ်ပထမဆုံးအချိန်အတိမတ်ပြုလိုက်တယ်ဒါကိုသူတိတ်ပျော်သွားပုံရပါတယ်ဒါပေမဲ့ရုရှားကတိတ်အင်အားကြီးမှပြီးကမ္ဘာကလေးစားတဲ့နိုင်ငံကြီးတစ်ခုဖြစ်နေရင်တော့ဒါတမျိုးတစ်မျိုးဖြစ်ပါလိမ့်မယ်ကူတော့ရုရှားကအားပြော်နေပြီးတခါမှမကြုံစဘူးလားဘေးဖယ်ခံနေရတဲ့အခြေဖြစ်နေတွေတော့သူနဲ့မဟာဗျူဟာဆက်ဆက်ရေးထူထောင်နိုင်တာဟာအဲ့လောက်တန်မိုးမရှိတော့ဘူးလို့ထင်ပါတယ်လက်နက်ကတော့ရနိုင်ပါသေးတယ်တန်ငင်းတမန်ငင်းမှတိတ်ပြီးတော့အေးမပါတော့ပါဘူးကုလသမဂ္ဂမှာသူတို့ကိုတတိမြတ်ပြီးတော့ရုရှားကိုစစ်ကောင်စီကအားကိုးခြင်းပေမဲ့ရုရှားကဒီကိစ္စမှာမတက်ကြွပါဘူးတရုတ်ကသာလွှတ်ထားသလိုပါပဲဒီကလည်းပြပြသားသားမရှိလေတော့စစ်ကောင်စီအတွက်စိတ်တန်းကြမဖြစ်နိုင်ပါဘူးလက်နက်အရာစီးပွားရေးအရာထောက်ပံ့တဲ့နေရာမှာလဲယူကရိန်းကြောင့်မနှဲရုံးကန်နေရတဲ့ရုရှားအနေနဲ့စစ်ကောင်စီကိုဘယ်ကူညီနိုင်မလဲကျွန်တော်သိမထင်ပါဘူ
းဒါအနောက်နိုင်ငံတွေအထူးသဖြင့်အမေရိကန်ပြည်ထောင်စုကိုကြည့်မယ်ဆိုရင်သူတို့ကရောဒီခုခံတွန်းလှန်နေတဲ့ဒီမိုကရေစီအင်အားစုတွေကိုဘာကြောင့်ရုပ်ပိုင်းအရာဒါပြင်းပြင်းလင်းပြရင်လက်နက်အထောက်ပံ့မပေးနိုင်တာလဲခင်ဗျာဘာအခက်အခဲရှိနေလဲသူတို့ဘက်မှာနိုင်ငံတကာဆက်ဆံရေးကျင်းဝတ်တာ ethics တွေဘာတွေရှိနေသလား Ukraine ကြောင့်သူတို့အရန်တက်တက်ကြွကြွထောက်ခံနေရတာတွေ့ရပါတယ
် Yeah, I mean if the Ukraine situation and the Myanmar situation are very different, right? Ukraine is a war in Europe and bordering NATO countries.
Ukraine နဲ့မှာကခြေနေရင်တိုက်ခွာပါတယ် Ukraine စစ်ပွဲဟာဥရောပစစ်ပွဲဖြစ်ပါတယ် NATO ဖွဲ့နိုင်ငံတွေရဲ့အင်းနီးချင်းလည်းဖြစ်ပါတယ်ဒါကြောင့် NATO နိုင်ငံတွေရဲ့လုံခြုံရေးကိုတိုက်ရိုက်ချင်းချောက်နေတယ်လို့သူတို့ယူဆပါတယ်မြန်မာပြည်ထနာကြတော့အင်းနီးချင်းတရုတ်အိန္ဒိယထိုင်းဘင်္ဂလားဒေ့ရှ်ဗီနင်္ဂမအတိုက်ခံတွေကိုလက်နက်အင်အားပံ့ပိုးဖို့စိတ်ဝင်စားကြပါဘူးဒီလိုအင်းနီးချင်းဗီနင်္ဂကမှထောက်ခံအားပေးခြင်းမရှိတဲ့အင်အားစုကိုအဝေးနိုင်ငံတွေကပံ့ပိုးပေးဖို့ဆိုတာတိတ်မဖြစ်နိုင်ပါဘူးဒါပေမဲ့လက်နက်ထောက်ပံ့မပန့်ဆိုတာအပါထားတပ်တမန်ရေးအရထောက်ခံမှုပုံမှုခိုင်မာမှုရှိတင်ပါတယ်မြန်မာရေးမှာဘလို့ပါဝင်ကူညီရမယ်ဆိုတာအနောက်နိုင်ငံတွေကအလေးနဲ့ထားပြီးပုံမှုစဉ်းစားသင့်တယ်လို့ထင်ပါတယ်
နောက်တစ်ခါပြည်ရင်းအခြေအနေကိုလည်းကျွန်တော်လည်းမေးချင်ပါတယ်အခုတိုင်းရင်းသားအင်အားစုတွေပေါ့ EAO တွေကိုသူတို့ဘက်ပါအောင်ဆိုပြီးတော့နှစ်ဖက်လုံးကအပြိုင်ဆိုင်ကြိုးပမ်းနေရတာတွေ့ရပါတယ်စစ်ကောင်စီဘက်ကဆိုရင်ဝါကိုပြည်နယ်ပြင်မယ်ပြောရင်းနဲ့ပြည်နယ်တွေကိုကိုပိုင်အုပ်ချုပ်ခွင့်ပိုပြင်မယ်ဖွဲ့စည်းပုံအောင်ပြင်မယ်ဆိုပြီးတော့လည်းမကြတိခင်ကပြောတော့တာတွေ့ရပါတယ်ဒါဟာဘယ်အတိုင်းဓာတ်ဒီဆွဲဆောင်နိုင်မယ်လို့ထင်ပါတယ်တိုင်းရင်းသားတွေကို
Well, I think Miao Zhang's peace process has been very ineffective.
Miao Zhang ရင်းရင်းဖြစ်စီတိတ်မထီအောင်နိုင်မှုလို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုတော့အဲ့ဒီမှာအယူဆအသင့်နဲ့စဉ်းစားမှုအသစ်တွေမတွေ့ရပါဘူး။သူ့ဘက်ကလုံဆောင်နိုင်မယ့်ကိစ္စတွေထဲမှာရင်းရင်းဖြစ်စီအပေါ်အလေးနဲ့ရက်ခတ်နိုင်မယ်လည်းမရှိပါဘူး။တိုင်းတိုင်းအင်အားစုတွေကိုပြောရမယ်ဆိုရင်တော့သူတို့ဟာစစ်ကောင်စီဘက်ကိုပဲဖြစ်ဖြစ်တော်လိုင်းအင်အားစုတွေဘက်ကိုပဲဖြစ်ဖြစ်တင်းညွတ်နေတာမဟုတ်ဘူးဆိုတာကျွန်တော်တို့ရှင်းရှင်းလင်းလင်းသဘောပေါက်တယ်လို့ထင်ပါတယ်။ဒီ EU တွေအလုံးတင်းညွတ်နေတဲ့ဘက်ကတစ်ဖက်တည်းရှိပါတယ်အဲ့ဒါကတော့သူတို့ရဲ့အကျိုးစီးပွားပါပဲသူတို့နဲ့မြင်တဲ့သူတို့လူလူရဲ့အကျိုးစီးပွားပဲဖြစ်ပါတယ်သူတို့အကျိုးစီးပွားအတွက်တကယ်လွတ်ဆောင်ပေးမဲ့ဘက်ကိုပဲထောက်ခံနိုင်ပါတယ်ဒါအမြင်နဲ့ရှိလာခဲ့တဲ့သဘောထားပ
ါအခုတော့ NUG ဘက်ကလည်းပဲ Federal ပြည်ထောင်စုကိစ္စကိုသိအလေးနဲ့ထားပြီးလွတ်ဆောင်နေတာတွေ့ရပါတယ် NUCC ကဖွဲ့ပြီးတော့ Federal ပြည်ထောင်စုတည်ဆောက်ရေးအတွက် EAO တွေနဲ့လက်တွဲပြီးတော့ဆောင်ရွက်နေရဲဆိုတာကျွန်တော်သိနေရပါတယ်So I don't know about the stress on his one seem to me that I
ain't there. Well, it's not just a political problem, right?
There remain Nga ngai pyadana tuku le ma hou ba au. EU lu bak ka tan nya tchu so yi mu tchu shi ni ba de. Yong chi mu kin mae ni ba de. A new chi ka lo dilo ma yong chi mu yop ba se bo twe a mya yi lo saung ka ba bi. Lo saung ni ba de. Da mae ma lo lao te ba au. Na tuku ka be bak ka nai ma le so ra EU lu bak ka yiri pya ma myin ya de ba au.ဆိုတော့အန်ယူဂျီအနေနဲ့တိုင်းရင်းသားတွေကိုထောက်ခံတဲ့အကြောင်းငငယ်ရေးအရာမူဝါဒအရာလုတ်ပြယုံနဲ့မပြီးပဲတိုက်ပွဲမှာအနိုင်ရမယ်အဲ့ဒီမူဝါဒတွေကိုလက်တွေ့အကောင့်ထဲပေါ်နိုင်တယ်ဆိုတာကိုလည်းပြသနိုင်မှုလိုအပ်ပါတယ်ဒီကိစ္စမှာလည်း EU တွေကတန်တရားတွေရှိနေသေးပါအာနာသိမ့်ပြီးခုခံတိုက်ခိုက်မှုတွေစတင်တော့ရတဲ့တစ်ပတ်အတွင်းမှာပဲအနိုင်ရတော့မလို့ယူဆမှုတွေရှိခဲ့ရင်ပဲ EU တွေကတော့ကြောက်အောင်မယ်လို့ပြောတာမျိုးကျွန်တော်ကြားခဲ့ရပါတယ်သူတို့ပိုသိပါတယ်သူတို့တွေ့ကြုံနေလေအများကြီးရှိပါတယ
်တချို့ကတော့အခုမြန်မာနိုင်ငံအခြေအနေဟာဒေါ်အောင်ဆန်းစုကြည်ခေလွန်ကိုစတင်ဝင်ရောက်နေပြီဖြစ်တယ် NUG ဟာလည်းအရင်က NLD မဟုတ်ဘူးလို့ပြောနေရပါတယ်ဆိုတော့ EAO တွေကဒီ NLD အစိုးရဘက်မှာအကြိုက်မတွေ့ခဲ့ဘူးဘဝင်မကြခဲ့ဘူးဖြစ်ခဲ့တဲ့အခြေအနေဟာအခုပြောင်းလဲသွားနိုင်ကြအကြောင်းမရှိဘူးလား
Well, this is where the trust gap originates, right? That many EAOs feel that the NLD government was not favorable to their...
ဟုတ်ပါတယ်။ EU တွေနဲ့ NLD ကြားယုံကြည်မှုကွာချက်အဲ့ဒီတော့ကစတင်ခဲ့ပါတယ်။ NLD ဆိုရာသူတို့တောင်းဆိုချက်သူတို့ခွင့်ရေးကိုအလေးမထားဘူးလို့တိုင်းရင်းသားတွေထင်ခဲ့ကြပါတယ်။ NLD ဟာဗမာမျိုးသားရေးလမ်းစဉ်နဲ့သာပုံနီးစပ်တာလို့ယူဆခဲ့ကြပါတယ်။စစ်တပ်လည်းအလားတူပါပဲဗမာမထူးပါဘူး။ကူတော့အန်ယူဂျီဟာတိုင်းရင်းသားတွေကိုထိတ်တန့်ရလူအများအပြားမှာတာဝန်ပေးထားပါတယ်။ဒါအန်အရီမူနဲ့လွန်စွာကွဲလဲတဲ့မူဝါဒဖြစ်ပါတယ်။ဒါပေမဲ့ဒါဘလောက်မှန်ကန်တယ်လဲအန်ယူဂျီမှာအခုပြောထားတဲ့ဂရီစကားတွေကိုလက်တွေ့အကောင့်ထဲပေါ်လာနေတဲ့အခြေအနေရှိပါမလားဆိုတော့တိုင်းရင်းသားခေါင်းဆောင်တွေစောင့်ကြည့်ကြလိမ့်ဦးမယ်လို့ထင်ပါတယ်။